မိသားစုကထိုက်ပွဲမှာရှိရင်ဘတ်နှစ်သောင်းမြန်မာဘက်မှာရှိရင်သိန်း20ပေးနေကြရတယ်လို့မိသားစုဝင်တွေကဆိုကြပါတယ်မအေးမာကသတင်းပေးပို့ထားပါတယ
်ခိုင်းနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံရပြီးလူရဲစီးတဲ့အခါမှာရနောင်းအချုပ်ကနေပြည်တော်ပြန်ရတဲ့မြန်မာနိုင်ငံသားတွေကိုဇူလိုင်လကနေစပြီးကော့တောင်းဘက်အခြေဆိုင်ခလာယာ262ကလာရောက်ခေါ်ဆောင်သွားတာတွေရှိကြောင်းမကြသေးခင်အော်ဂူလာ26ရက်နေ့ကနေရက်ပြန်ပို့ခဲ့တဲ့လူတရာကျော်တဲကလည်းလူ10ဦးဝန်းကျင်ကိုလာရောက်ခေါ်ဆောင်သွားပြီးမိသားစုထံငွေညစ်တောင်းခံမှုတွေရှိတယ်ဆိုပြီးမိသားစုနဲ့နှီးဆက်သူတဦးက VOA ကိုပြောပြပါတယ်
ဒီကောင်ကောင်လေးတွေကိုရတာဖော်မှာလည်းသူကညာကစက်ကြတာပိုဒီဒီစီပေါ်တော့လုံးတော့ပေါ့နော်ဒီချုပ်သွားတယ်ကိုအသေးသေးတော့မှ UU60 တမျိုးတော့ပဲဒီမှာဒီခဲကနေကျွေးသူတို့စက်တက်လာပြီးတော့ဟိုအလုံးကိုခေါ်ရတာဒီပုံနဲ့တချို့ဟာဟိုဒီလူတွေကတော့ခေါ်ရတယ်ဆိုအဲ့ဒီထက်မှဆိုရင်အသေးဆက်ဆက်စကူကိုကြည့်လူငယ်လေးတွေပေါ့တယ်ခင်ဗျာတရားစီဦးထက်မှသူကလူဦးရေ100လောက်900လောက်ရှိတယ်ပေါ့နော်ဒီဟိုကြီးတော့ကတော့ဟိုအချုပ်ထဲကိုရောက်သွားတယ်ခင်ဗျာသူတို့ကဒီအချုပ်ထဲမှာကုလစ်စီကျွန်တော်ပြီးထွက်ရတာကတော့ပတ်စံနဲ့လော်ရွေးခိုက်တယ်သူတို့တတ်မှတ်ထားတဲ့ရေးတိုင်ပေါ့နော်ခေပတ်စံနဲ့ရွေးလာမရွေးဘူးဆိုရင်သူတို့ကိုဘိတ်ကိုပုံမဲ့ဆိုပြီးတော့ဟိုပြောတာပေါ့ဒီလိုမျိုးရှိတယ
်ခစ်တက်ကခေါ်ဆောင်သွားတဲ့ပြည်တော်ပြန်တွေကိုတော့ခလာရ262မှာချုပ်ထားပြီးမိသားစုဝင်တွေကိုငွေနဲ့လာရွေးခိုင်းတာတွေလုပ်ခိုင်းခဲ့တယ်လို့လည်းပြောပြပါတယ
်ဟာကဒီပတ်စံဘတ်နဲ့ပေါ့ကျွန်မမဆွေတော့ဘာသိနေစကြတော့ပေါ့နော်ဒါပေမဲ့တချို့ဒီခလာရ262ကိုရတဲ့အခါမှာတချို့ချို့တော့ဒီချုပ်ကြနေတဲ့လူတွေကိုကျွန်မဝင်ချက်သိနေစတဲ့လောက်ယူထားတဲ့လူတွေဒီကရနောက်ဖြစ်မှာနေတဲ့ဟိုထိုင်းဖြစ်မှာနေတဲ့မိသားစုဝင်တွေကိုကြတော့ဘတ်နဲ့ပေါင်းနဲ့ဟိုလောက်ထုတ်ခတ်တဲ့ပုံမျိုးရှိတယ်ကြာမြန်မာပြည်ဖေးကလူတွေကြတော့သူကဘတ်စာသိနေစတဲ့လောက်ယူထားတဲ့ပုံဒီလိုမျိုးကြပြ
တိုင်းမှာအလုတ်သွားလို့ရင်အဖမ်းခံရတဲ့ပြည်တော်ပြန်တဦးကတော့ငွေမပေးနိုင်လို့ဆက်ပြီးတော့ဖမ်းဆီးတာခံထားရကြောင်းစစ်မှုထမ်းဖို့အတွက်ဘိတ်ကိုပို့ဆောင်ဖို့လုပ်နေတယ်လို့လည်းမိသားစုဝင်တဦးက VOA ကိုပြောပြပါတယ်။အခုဆိုရင်ပြည်တော်ပြန်တွေကိုဖမ်းဆီးပြီးစစ်တပ်ထဲလိုက်ဖို့လူစုဆောင်တာတွေလုပ်နေတဲ့အတွက်အဲ့ဒီထဲမှာတနင်္လာရီတိုင်းတဲကကော့တောင်းပုတ်ပြင်းစတဲ့ဒေသခံတွေလည်းပါဝင်တယ်လို့တခြားပြည်နယ်နဲ့တိုင်းတွေကလူတွေလည်းပါဝင်ကြောင်းဇူလိုင်လအတွင်းမှာနေရက်ပြန်ပို့လိုက်တဲ့ပြည်တော်ပြန်နေတဲ့က80လောက်ကိုတော့စစ်တပ်ကခေါ်ဆောင်သွားတယ်လို့လည်းပြောပြပါဗျ။ဒီ
ပုံရနေပါလားရှိတဲ့ချက်မှာသူကအယောက်80လောက်စစ်မှုချဖို့ဆိုပြီးတော့ဒီပိတ်ဖိတ်ကိုအပုတ်ခိုင်ရတဲ့လူ
ဒီကိစ္စနဲ့ပတ်သက်လို့ကော့တောင်းအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စ조사တဲ့အခါမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။မိသားစုဝင်တွေနဲ့ဒေသခံတွေပြောပြတာကတော့စစ်တပ်ကဇူလိုင်လကစပြီးအခုလိုမျိုးပြည်တော်ပြန်သူတွေကိုစစ်သားအဖြစ်စုဆောင်းတာတွေလုပ်လာတာဖြစ်ကြောင်းငွေမပေးနိုင်ရင်တော့စစ်တပ်ထဲကိုပို့ဆောင်ခဲ့တာဖြစ်ကြောင်းပြောပြကြပါရစေ။